ကျန်းခန့်သာလို့မပါရဲ့လားတူတော်မောင်။သွေးကြိုတိုင်းတဲ့ဆက်ရဲ့မှားညွန်းတဲ့အဖြစ်ကြောင့်မှားညွန်းတဲ့ဈေးကူးတောက်မှုကိုခံယူခဲ့ရတဲ့ပရိတ်ချီဆရာတော်ဒေါက်တာအရှင်ဇဝနကမန္တလေးမြို့မြို့တော်ဆေးရုံကတာဝန်ရှိတဲ့သူတွေနဲ့စက္ကရိယာဖြတ်မှုရောင်းချတဲ့ကုမ္ပဏီကိုမန္တလေးမြို့အမှတ်6ရဲစခန်းမှာဇန်နဝါရီလ28ရက်နေ့ကအမှုဖွင့်တိုင်ကြားခဲ့တယ်လို့သိရပါတယ်ငါတူ။ဆက်အဖြေကအသက်အနည်းဆိုးရင်ရတဲ့အနေအထားမှာပြနေလို့တနာဤတစ်ကြိမ်နှိုးပြီး9ရက်10ရက်လောက်ဆေးသွင်းခဲ့ရတယ်လို့သိရပါတယ်။ဒီလိုမှားယွင်းကုသမှုနဲ့ပတ်သက်ပြီးဆေးရုံရဲ့တာဝန်ရှိသူ CEO ကတာဝန်မဲ့စကားကိုသာပြောကြားခဲ့တယ်လို့ဆရာတော်ကဆိုပါတယ်။မှားယွင်းတဲ့ဆက်ပစ္စည်းကိုကုမ္ပဏီကဖြန့်ချိထားတာဒေါ်လာ2သိန်းခွဲဖို့လောက်ပြန့်နှံ့နေပြီးအခုချိန်ထိအယောင်းွယ်ဆက်လက်ပြုလုပ်နေစေဖြစ်ကထိရောက်တဲ့အရေးယူဟန်တာမှုတွေလည်းမရှိဘူးလို့သိရပါတယ်။2016ခုနှစ်ကလည်းမြင်းညံခရိုင်တောင်သာမြို့နယ်ဖျားလကျေးရွာကလူနာတဦးကိုမန္တလေးမြို့တော်ဆေးရုံကပဲ HIV ပိုးရှိတယ်ဆိုပြီးမှားယွင်းအဖြေထုတ်ကူတာမှုဖြစ်ပွားခဲ့ပါသေးတယ်။ဒီလိုမှားယွင်းကူတာမှုကြောင့်လူနာနဲ့လူနာရှင်တွေအတွက်ကျန်းမာရေးနဲ့ဂုဏ်သိက္ခာရများစွာနစ်နာမှုဖြစ်ခဲ့ရပါတယ်။ဒါကြောင့်လူနာရှင်တွေကမြို့တော်ဆေးရုံရဲ့တာဝန်ရှိတဲ့သူတွေကိုမန္တလေးခရိုင်တရားရုံးမှာတရားစွဲဆိုခဲ့ကြပါတယ်။ဒီအမှုဟာဟိုးလေးကြော်ဖြစ်ခဲ့ပြီးညမဆေးသမိုင်းမှာပရမအောင်ဆုံးမှတ်တမ်းအနေနဲ့လူနာရှင်တွေကိုဆေးရုံကရော်ကြီးငွေကျပ်သိန်း300ပေးခဲ့ရပါတယ်။ပြီးခဲ့တဲ့2018ဇွန်လတုန်းကလည်းဟင်္ဒရာမြို့ကလူနာတယောက်ဘိုက်အောင်လို့စီကံပြရမှာလွန်ခဲ့တဲ့26နှစ်ဝန်းကျင်ကဘိုက်ခွဲပြီးဘိုက်ထဲမှာကျန်နေခဲ့တဲ့သွေးကြောပန်းကရိယာတွေ့လို့ပြန်ပြီးခွဲထုတ်ဖယ်ရှားခဲ့ရတယ်။လူနာအနေနဲ့နှစ်ပေါင်းများစွာဘိုက်အောင်တဲ့ဝေဒနာကိုခံစားခဲ့ရပြီးကျန်းမာရေးနဲ့စီးပွားရေးပါထိခိုက်ခဲ့ရလို့ပေါ်ရော့စွာကုသပေးခဲ့တဲ့ဆရာဝန်ကြီးကိုနင့်နာကြီးပေးရော့ဖို့နဲ့အရေးယူပေးဖို့တိုင်ကြားခဲ့ပေမဲ့ခုရက်ထိအကြောင်းမထူးသေးဘူးလို့သိရပါတယ်။ဒီလိုဖြစ်ပျက်မျိုးတွေမကြာခဏပုတ်ကလေးကဆေးရုံတချို့နဲ့နိုင်ငံပိုင်ဆေးရုံတွေမှာဖြစ်ပျက်နေပါတယ်။အခြားနိုင်ငံတွေမှာဒီလိုအဖြစ်ပျက်မျိုးတွေအတွက်ဆေးရုံနဲ့ပေါ်ရော့စွာကူတာခဲ့တဲ့ဆရာဝန်တွေကိုထိရောက်ပြင်းထန်တဲ့အရေးယူမှုများပြားတဲ့ရော်ကြီးပမာဏနဲ့ဒဏ်ခတ်လေးရှိပေမဲ့ငါတို့နိုင်ငံမှာတော့ sorry ဆိုတဲ့စကားတခွန်းနဲ့ပဲပြီးခဲ့ရတာများပါတယ်။နင့်နာခဲ့ရတဲ့လူနာနဲ့လူနာရှင်တွေဘက်ကရက်တီပေးတဲ့တရားဥပဒေပြဋ္ဌာန်းပေးဖို့လည်းလိုအပ်နေပါတယ်။ငါတို့နိုင်ငံမှာ2018ခုနှစ်ဒီဇင်ဘာလအထိပုဂ္ဂလိကဆေးရုံ293ရုံအထူးကုဆေးကန်920ယောဂါရှာဖွေရေးဓာတ်ခွဲကန်218ခန်းယောဂါရှာဖွေရေးဓာတ်မှန်ခန်း138ခန်းသားဖွာကန်48ခန်းနဲ့အထွေထွေယောဂါကုဆေးကန်9462ခန်းကိုပုဂ္ဂလိကကျန်းမာရေးလိုင်စင်တွေချထားပေးခဲ့ပြီလို့သိရပါတယ်။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ကျန်းမာရေးစောင့်ရှောက်မှုမှာအရေးအသွေးပြည့်ဝတဲ့ဝန်ဆောင်မှုအခုထိမရရှိကြသေးပါဘူး။အထူးသဖြင့်တာဝန်ယူတာဝန်ခံမှုမရှိတာဝန်ဆောင်မှုညံ့ဖြစ်တာယောဂါရှာဖွေရေးနဲ့သက်ဆိုင်တဲ့ဆက်ပစ္စည်းတွေအရေးအသွေးနှိမ်ကြတာသက်ဆိုင်ရာဆရာဝန်တချို့နဲ့ဆေးဝန်ထမ်းတွေရဲ့လုပ်ငန်းမကျွမ်းကျင်တာလူနာတွေအပေါ်ဂရုဏာစေတနာအပြည့်အဝမထားကြတာပုဂ္ဂလိကကျန်းမာရေးလုပ်ငန်းဆိုင်ရာဥပဒေတွေမှာအားနည်းချက်တွေရှိနေတာတွေဖြစ်နေပါတယ်ငါတူပုဂ္ဂလိကစည်းကမ်းတော်တော်များများဟာဝန်ဆောင်မှုညံ့ဖျင်းကြပါတယ်လူနာတွေလူနာရှင်တွေထိုင်ဆောက်ဖို့အတွက်ထိုင်ကုန်းတော်အလုံးလောက်မထားပေးတာပါဘူးလေဝင်လေထွက်မကောင်းတဲ့အခန်းကျင်းကလေးတွေထဲမှာလူတွေစုပြုံဆောင်ဆိုင်နေကြပြီးပန်ကာတောင်မတက်ဆင်ထားတဲ့ပုဂ္ဂလိကဆေးကန်းတွေလည်းရှိပါတယ်။လူနာကိုတနာရီလောက်ကြိုချင်းတက်ကြပေမဲ့ဆရာဝန်တွေကကြိုချင်းချိန်တနာရီထက်နောက်ကြပြီးတနာရီခွဲနှစ်နာရီလောက်မှရောက်လာတက်ကြပါတယ်။တခါတလေနှစ်နာရီလောက်စောင့်ပြီးကမှဒီကနေ့ဆရာဝန်မလာဖြစ်တော့ဘူးဆိုတာမျိုးလည်းမကြခဏကြုံကြရပါတယ်။နေခရီးဝေးကလာတဲ့လူနာရှင်တွေအတွက်များစွာအခက်အခဲဖြစ်ကြပါတယ်။လူနာနဲ့လူနာရှင်တွေကယောဂအကြောင်းဆွေးနွေးမေးမြန်းကြရင်လည်းဆရာဝန်တော်တော်များများကမနှစ်သက်ကြပါဘူးလူနာတယောက်အတွက်စမ်းသက်ချိန်9မိနစ်လောက်ပဲပေးပြီးတခြားဆေးကန်းတွေကိုတက်တုပ်ရိုက်ကူးနေကြပါတယ်အထူးကုဆရာဝန်ကြီးတွေအတွက်အချိန်ဟာရွှေလိုပဲတန်ဖိုးရှိတာကြောင့်အချိန်ကိုလုပြီးလူနာကိုကြည့်နေရတာကြောင့်မှားယွင်းဆုံးဖြတ်မှုတွေမကြာခဏဖြစ်ပေါ်နေရပါတယ်မြောင်းမြပြည်သူဆေးရုံကြီးရဲ့ဆေးရုံအုပ်ပင်တရမီးရင်ရှင်ဆရာဝန်ကြီးဒေါက်တာတန်းထွတ်ရဲ့အင်တာဗျူးမှာဖတ်လိုက်ရပါတယ်ဆရာဝန်ဦးကြီးကအစိုးရဆေးရုံတွေမှာသာနေပြီးအပြင်မှာတော့ဆရာဝန်တွေအများကြီးရှိတဲ့အကြောင်းဆရာဝန်တွေဟာငွေရနေတဲ့အစိုးရအလုပ်ထဲဝင်မလာကြကြောင်းစေပညာသင်ကလေးကငါ့ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပညာသင်ကြကြောင်းတကူကောင်းဆန်တဲ့စိတ်တွေသာထားကြတော့ကြောင်းစေချောင်းကစပြီးဆရာဝန်တွေရဲ့စိတ်ဓာတ်တွေ quality ကျလာကြကြောင်းလူနာအပေါ်ပေးတဲ့အချိန်တွေစေတနာတွေ quality ကျလာကြကြောင်းဆက်ဆံရေးမှာလည်း quality ကျလာကြကြောင်းပြောသွားတာဖတ်လိုက်ရပါတယ်ငါတူဒါကြောင့်လည်းအခုနောက်ပိုင်းပတ်စံရှိတဲ့သူတို့နဲ့လူလက်တန်းစားတို့ဟာပြည်တွင်းကဆရာဝန်တွေယောဂါရှာဖွေရေးစက်ပစ္စည်းတွေအပေါ်အယုံကြည်မရှိကြတော့ပဲနိုင်ငံရဲ့ချားကိုထွက်ပြီးဆေးစစ်ဆေးကုတာတွေလှုပ်လာကြပါတယ်နိုင်ငံရဲ့ချားမှာဆေးကုပြီးပြန်လာကြတဲ့လူနာတွေနဲ့လူနာရှင်တွေရဲ့ပြောစကားအရလင်းလက်မှတ်ခနဲ့တဲခုခံကသာပိုကုန်ကြပြီး စေကုသဇေယျကမြန်မာပြည်ကအထူးကုစေကန်းကြီးတွေနဲ့အတူတူပဲဖြစ်ကြောင်းမြန်မာပြည်ကအထူးကုစေယုံကြီးတွေထက်ပိုပြီးဝန်ဆောင်မှုကောင်းကြောင်းယောဂရှာဖွေရေးစက်ပစ္စည်းတွေကလည်းယုံကြည်စိတ်ချရကြောင်းအထူးသဖြင့်စေယုံဝန်ထမ်းတွေဆရာဝန်ကြီးတွေကလူနာနဲ့လူနာရှင်တွေအပေါ်နှွေနှွေထွေထွေပြူးပြူးငါငါဆက်ဆံကြကြောင်းမိမိရဲ့ယောဂနဲ့သက်ဆိုင်တဲ့ဆွေးနွေးမှုကိုအချိန်ကြာကြီးပေးပြီးစိတ်ရှိလက်ရှိရှင်းပြကြကြောင်းလူနာပေါ်စေတနာအပြည့်အဝထားကြပြီးမြန်မာပြည်ကဆရာဝန်ကြီးတွေထက်ဆက်ဆံရေးအများကြီးကောင်းတာကြောင့်စိတ်ချမ်းသာရကြောင်းပြန်ပြီးကြားသိရပါတယ်ငါတူငါတို့စီကဆရာဝန်ကြီးတွေလည်းအတူယူသင့်ပါတယ်ပုဂ္ဂလိကကျန်းမာရေးဝန်ဆောင်မှုတွေကိုဒီထက်ပိုပြီးအရေးအသွေးမြင့်လာဖို့ဆရာဝန်ကြီးတွေအနေနဲ့မိမိတို့ရဲ့အမူအကျင့်တွေကိုအမြန်ဆုံးပြန်လည်ပြုပြင်သင့်ပါတယ်သက်ဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းပုဂ္ဂလိကကျန်းမာရေးဆိုင်ရာလုပ်ငန်းတွေကိုပြည်သူတွေယုံကြည်ကိုးစားမှုရှိလာစေဖို့စေယုံစေကန်းတွေရဲ့ဝန်ဆောင်မှုတွေကိုစစ်ဆေးကြမှတ်တာကျင့်ဝတ်နဲ့မလျော်ညီတဲ့ဆေးရုံဝန်ထမ်းတွေဆရာဝန်တွေကိုအေးအေးယူအပြစ်ပေးတာလူနာနဲ့လူနာရှင်တွေကတိုင်ကြားလာတဲ့နင့်နာမှုတွေကိုဂရုတစိုက်အချိန်ယူပြီးဖြေရှင်းပေးတာနင့်နာတဲ့လူနာနဲ့လူနာရှင်တွေအတွက်ပံ့ပိုးကူညီနိုင်မဲ့ဥပဒေသစ်တွေကိုရေးဆွဲပြဋ္ဌာန်းပေးခြင်းအပြင်ပုဂ္ဂလိကကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကိုဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်ပေးကြပါလို့အကြံပေးခြင်းဒီတစ်ပတ်ဤကုန်ချုပ်လိုက်ပြရစေမင်းလဲအရင်ငါးစီစာပြန်မှာချစ်လာစွာသောမင်းရဲ့အဖစန်နီဦး